ိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြားဖြတ်အွန်လိုင်းငွေလင်ကိုင်းတွေမှာဖမ်းဆီးခံထားတဲ့အိန္ဒိယနိုင်ငံသား900ကျော်ကိုအိန္ဒိယပိုင်စစ်လေယာဉ်နဲ့မလ10ရက်နေ့နဲ့17ရက်နေ့တွေမှာနေရပ်ပြန်ပို့ခဲ့ပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်အတွင်းကကြားဖြတ်အွန်လိုင်းငွေလိမ်ကိုင်းတွေမှာဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသားတွေကိုမတ်လ10ရက်နေ့နဲ့17ရက်နေ့မှာနှစ်တုပ်ခွဲပြီးမြဝတီကနေမဲဆောက်ကနေအိန္ဒိယစစ်တပ်ပိုင်လေယာဉ်တွေနဲ့အိန္ဒိယကိုပြန်ပို့ခဲ့တာပါမြန်မာဘက်မှာနေကြားဆောင်တပ်ကကြားဖြတ်နေနေရေးအထူးတပ်ဖွဲ့ဖွဲ့ပြီးစစ်ဆေးပြီးတဲ့နောက်မှာအခုလိုပြန်ပို့ခဲ့တာဖြစ်ပါတယ်နိုင်ငံသား9000ကျော်ကိုနေကြားဆောင်တပ်ကပြန်ပို့ဖို့စီစဉ်ထားတဲ့အထက်ကအိန္ဒိယနိုင်ငံသား900ကျော်ကိုပြန်ပို့ခဲ့တာဖြစ်တယ်ဆိုပြီးနေဆက်မှာနေထိုင်နေတဲ့ဒေသခံတဦးကပြောပါတယ်
ဒီကြားပြန်လေပြန်လို့တဲ့လူတွေပေါ့နော်အိန္ဒိယနိုင်ငံသားတွေကိုသူတို့နေရာတစ်ခေါက်နေရာ283ဒီမြောက်ဒီမြန်မာနိုင်ငံမြောက်ဒီဘက်ကနေပြီးတော့ဒီထိုင်းနိုင်ငံမဲဆောက်ဘက်ကိုပို့တယ်ပြီးတော့မဲဆောက်ကနေတစ်ဆင့်သူတို့အိန္ဒိယကိုသူတို့အစီအစဉ်နဲ့လေဆိပ်ကနေပြန်ပို့ပြီးခင်ဗျာဒီနေ့မှလည်းအိန္ဒိယနိုင်ငံသား266ယောက်ကိုဒုတိယအကြိမ်အနေနဲ့ဒီမြောက်ဝေးကနေမဲဆောက်ကနေပြီးတော့အိန္ဒိယနိုင်ငံကိုသူတို့အိန္ဒိယအစိုးရအစီအစဉ်နဲ့ပြန်ပြီးတော့ပို့ဆောင်ပေးနေခင်ဗျာဟုတ်
ကရင်နယ်ကြားဆောင်တဲ့ BGF ထိန်းချုပ်ရာနယ်မြေတွေဖြစ်တဲ့ရွှေကုတ်ကို KK ပတ်စားတဲ့နေရာတွေမှာရောင်းစားခံရတဲ့သူတွေဖြစ်ပါတယ်။မလ17ရက်နေ့ကနေရပြန်ပို့တဲ့အထဲမှာမလေးရှားနိုင်ငံသား24ဦးလဲပါဝင်ပြီးသူတို့ကတော့ထိုင်းမလေးနယ်စပ်ထိကားတွေနဲ့ပို့ဆောင်ခဲ့တာဖြစ်ပါတယ်။ထိုင်းဆိုရဘက်ကကြားဖြတ်နေနေရေးအတွက်လောင်စာဆီဖြတ်တောက်မှုလျှက်စစ်မီဖြတ်တောက်မှုတွေလုပ်ထားတဲ့မြဝတီမြို့မှာကြားဖြတ်လုပ်ငန်းတွေကတော့ဆက်လက်လဲပတ်မှုတွေရှိနေစေဖြစ်တယ်ဆိုပြီးဒေသခံတွေကဆိုပါတယ
်အခုအဲ့ကျွန်တော်တို့နေရာဘလောက်ကတော့ဒီလူကုန်ဦးလာတွေကြားဖြတ်လုပ်ငန်းတွေကိုမြဝတီမှာဆက်လက်ပြီးလုပ်ကိုင်နေတာကိုကျွန်တော်တို့တွေ့ရတယ်ခင်ဗျာတို့ဘလို့ဆက်လက်လုပ်လိုက်တော့လိုအပ်တဲ့ဒီလောင်စာဆီတွေကိုလည်းမြန်မာပြည်ကဆိုင်ဒီတစ်ခေါက်ဒီထိုင်းရနေလဲတို့မောင်ကိုရီနဲ့ဝယ်ယူပြီးတော့တောက်ဆဲပြီးတို့အဲ့ဒီတို့လုပ်ငန်းတွေကိုဆက်လက်ပြီးလုပ်ကိုင်နေတာကိုတွေ့ရတယ်ခင်ဗျာဟုတ
်ကြားဖြတ်လုပ်ငန်းတွေကနေခေါ်ထုတ်လာတဲ့အိန္ဒိယတရုတ်လူမျိုးတွေပါဝင်နိုင်ငံသားသား9000ကျော်ရှိတယ်ဆိုပြီးနေသားဆောင်တက်ကပြောဆိုထားပြီးတရုတ်နိုင်ငံသား1400ကျော်ကိုတော့ပြီးခဲ့တဲ့မတ်လ6ရက်နေ့ကနေ9ရက်နေ့ထိ4ရက်အတွင်းတရုတ်နိုင်ငံကိုပြန်ပို့ခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကသတင်းထုတ်ပြန်ရမှာတော့အွန်လိုင်းလေလေခိုင်းနေတဲ့ဆက်ဆက်ပတ်သက်နေတဲ့အိန္ဒိယနိုင်ငံသား266ဦးနဲ့မလေးရှားနိုင်ငံသား25ဦးကိုမတ်လ17ရက်နေ့ကလွှဲပြောင်းပေးခဲ့ပြီးတဲ့နောက်မြဝတီမဲထော်တလေးနယ်မြေတွေကိုဝင်လာတဲ့နိုင်ငံသားသား249ဦးကိုစစ်ဆေးထိန်းသိမ်းမှုတွေဆက်လုပ်ခဲ့တယ်လို့ဆိုပါတယ်2025ခုနှစ်ဇန်နဝါရီလ30ရက်နေ့ကနေမတ်လ17ရက်နေ့ထိမြန်မာနိုင်ငံထဲဝင်ရောက်လာတဲ့နိုင်ငံသားသား9446ဦးကိုပေါ်ထုတ်ထိန်းသိမ်းခဲ့ပြီး2963ကိုတော့ထိုင်းနိုင်ငံကနေတဆင့်ပြန်လည်လွှဲပြောင်းပေးရခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်နောက်ထပ်2683ဦးကတော့ပြန်လွှဲပြောင်းပေးဖို့အသိရှိနေပြီလို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်